Gaza ဒေသတောင်ပိုင်းမှာ Hamas တို့ကိုအမြင့်ဖြတ်ချေမှုန်းဖို့ Israel ရဲ့အမြင့်ပြင်းစစ်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ American နဲ့ Israel တာဝန်ရှိသူတွေကတနင်္လာနေ့မှာ online ကနေဆွေးနွေးခဲ့ပါတယ်။အဲ့ဒီလိုတက်ခတ်ရင် Rafah မှာခလုံးနေတဲ့ Palestineer တစ်တရမ3တန်းတို့ထိခိုက်မှာကို American ကစိုးရိမ်နေတဲ့အတွက်မြေပြင်စစ်ဆင်ရေးမလုပ်ဖို့စံကျင်နေတာပါ။ Rafah ကိုဝင်မတိုက်ဘဲနဲ့အောင်ပွဲရမှာမဟုတ်ဘူး။အဲ့ဒီက Hamas တွေကိုမချေမှုန်းဘဲနဲ့အောင်ပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကတနင်္လာနေ့မှာပြောပါတယ်။မြေပြင်စစ်ဆင်ရေးအတွက်ဝန်ကြီးချုပ်နာတန်ယာဟုကအတည်ပြုထားတာပါဒါပေမဲ့လည်းအမေရိကန်သမ္မတအိမ်ပြူရောကနိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့က Rafah ကိုမြေပြင်ထိုးစစ်မဆင်မဲနဲ့ Hamas တို့ကိုချေမှုန်းနိုင်မဲ့တခြားနေလန်တွေရှိကြောင်း Israel ကိုနားချဖို့ကြိုးပမ်းနေတာပါ Gaza မြောက်ပိုင်းကပဋိပက္ခတွေကလည်းလွတ်အောင် Rafah မှာတွားရောက်ခလုံးကြဖို့ Israel စစ်တပ်ကစစ်ပွဲအစောပိုင်းကလာမှာပဲညွန်ကြားခဲ့တာပါ Gaza Egypt နဲ့ဆက်အနီး Rafah မှာစစ်ပွဲတွေထပ်ဖြစ်လာတဲ့အခါ Palestine နာရီကိုကောက်ွယ်ပေးပါမယ်လို့ Israel တို့ကပြောဆိုထားပေမဲ့သူတို့ကိုဖက်ဖက်ပြောင်းရွှေ့ပေးမလဲဆိုတာကိုတော့မပြောပါဘူး